တင်းဟောင်းနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါ်ဆန်းစစ်ကြီးရဲ့မွေးနေ့ဖြစ်ပါတယ်။ဒေါ်ဆန်းစစ်ကြီးရဲ့83နှစ်မြောက်မွေးနေ့ပွဲကိုနေပြီးတော့ပါဝင်မြန်မာနိုင်ငံနဲ့မြို့အသီးသီးမှာသူ့ကိုထောက်ခံရင်းကြီးတဲ့သူတွေကစုဝေးပြီးတော့ကျင်းပခဲ့ကြပါတယ်။နေပြီးတော့မှပြုလုပ်တဲ့မွေးနေ့အခမ်းအနားကိုတော့လွှတ်တော်ကိုယ်စားလှယ်တွေကဥဆောင်ကျင်းပတာဖြစ်ပြီးတော့အဲ့ဒီပွဲကိုမွေးနေ့ရှင်ဒေါ်ဆန်းစစ်ကြီးရောတမတ်ဦးဝင်းမြင့်မှာတက်ရောက်ခဲ့ပါတယ်။ပြည်စုံကိုတော့ကိုကောင်းဆိုင်ကပြောပြပေးပါလိမ့်မယ်။
ဘောအောင်ဆန်းစုကြည်ရဲ့အသက်83နှစ်ပြည့်မွေးနေ့အထိုင်းမှာအဖြစ်မြန်မာနိုင်ငံတဝန်းလုံးကတိုင်းနိုင်ပြည်နဲ့အသီးသီးမှာကျင်းပကြပါတယ်။နေပြည်တော်လွတ်တော်ဝင်အတွင်းမှာကျင်းပတဲ့မွေးနေ့ဆုတောင်းပွဲကိုတော့ဘောအောင်ဆန်းစုကြည်အကိုတိုင်းတက်ရောက်ခဲ့ပြီးလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံတော်အပေါ်တက်ဆဆီဖို့သုံးမစကားပြောခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မေစုကောက် VOE ကိုပြောပါတယ်။
အဲ့ကျမတို့လွှတ်တော်ကိုယ်စားလှယ်တွေအားလုံးပေါ့နော်နောက်လွှတ်တော်ဝင်တဲ့နေ့အားလုံးပေါ့ရှင်။ဒါနဲ့7နှစ်လောက်မှဒီဂိမ်းမုံပွဲပြီးတော့မှ Happy Birthday ပေါ့လေ။ဒါကျမတို့လေးဇာတိအကုန်လုံးပေါ့လေဇာလေးကိုကျမတို့ဟဲ့မွေးနေ့လေးကျင်းပပါအောင်ရှင်။ပြီးတော့အန်တီတို့နေ့လည်တာသုံးဆောင်ပြီးတော့အဲအန်တီကဟိုကျမတို့ဟိုအားလုံးအန်တီကိုကြောတော့အန်တီကပေါ့ဒီမွေးနေ့စောင်းစကားလေးလည်းပြောတယ်ကျမတို့သုံးမစကားလေးလည်းပြောတယ်ရှင်။အစမစကားမှာတော့ဟိုပေါ့လေအဲအထူးကတော့ကျမတို့ချစ်ချစ်ကလေးနေကြဖို့ပေါ့လေတကွာနိုင်ငံတော်သစ္စာရှိဖို့ပေါ့ဒုတိယကိုလို့တဲ့ကိုမျိုးနဲ့ကိုသစ္စာရှိရှိလုပ်ဖို့ပေါ့နောက်တစ်ခုကတော့အဲပေါ့ပါတီကိုသစ္စာရှိဖို့ပေါ့ကျမတို့ဒါပြောပါရစေ။
ဇေဘုံတိုင်းဒေသကြီးအတွင်းကမြို့နယ်အသီးသီးမှာလဲဒေါ်အောင်ဆန်းစုကြည်မွေးနေ့အထိမ်းအမအဖြစ်မွေးနေ့စီတောင်းပွဲတွေပြုလုပ်ခဲ့ကြပြီးအနေနဲ့ရုံးချုပ်မှာလဲဒီကနေ့မနေ့ပိုင်းကပါတီနိုင်ငံကဥတည်ကိုယ်ရင်လာရောက်ပြီးကျမပြီးခဲ့တယ်လို့ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ်
။အော်ကျမတို့ဟိုဥစ္စာဒေါ်ဆန်းစုကြည်ရဲ့မွေးနေ့ပွဲအတွက်ကျမတို့မနေ့ကဒီမနေ့ကတော့မနေ့6နိုင်ခွဲကနေစပြီးတော့တန်ခါပါ250 300မိသားလောက်ကိုနဲ့ဟိုတိလားရှင်ပါ100လောက်ကိုကျမတို့ဟိုစွန့်ဆန့်စိမ်းတောင်းနေပေါ့နော်။စွန့်ဟင်းလို့ဒီလူဝဲပစ္စည်းတွေအားလုံးမနေ့ကိုတန်းစွန့်လောင်းကြတယ်။ဒီလိုရှိရင်၈နာရီလောက်ကစပြီးတော့လာတဲ့အပရိသတ်တွေအားလုံးကိုပေါ့ဒီဟိုကြာဆန်ချက်ဟိုကြာဆန်ကြော်ချွေးတာတို့ဒီဟိုအလူတာနာလုပ်တဲ့ဟာတွေကိုတော့လာတဲ့အပရိသတ်တွေကိုအဲ့ခံတယ်ပေါ့အဲ့ဒီလိုပဲရုံချုပ်မှာကျွေးပါတယ်နောက်တစ်ခါကျတော့သူတို့ဟိုမွေးနေ့ကိတ်ခွဲပြီးတော့အန်တီချက်ဆူတောင်းပေးကြတယ်23နှစ်မြောက်အန်တီချက်ကိုကျမတို့အားလုံးဝိုင်းပြီးတော့ဆူတောင်းပေးကြတယ်ဒါကတော့ရုံချုပ်မှာဒီမနက်ကလုပ်တာပါတဲ့နိုင်တော်လောက်မှာတော့ပြီးသွားတဲ့အချိန်မှာတော့မြို့နယ်လိုက်တွေအားလုံးကိုပဲကျမတို့စိတ်ကြီးခဏောင်တို့မြို့နယ်အပါဝင်တဲ့မြို့နယ်တွေအားလုံးကလည်းဘုံကြီးဆွံကတ်ပါတယ်ဘုံကြီးဆွံကတ်တယ်ပြီးလို့ရှိရင်ဒီလာတဲ့ဒီကိုယ့်ရဲ့ပါတီဝင်အဖွဲ့ဝင်တွေဟိုအားလုံးကိုပဲဒီကြာဆန်ချက်ကျွေးတာတို့ကြာဆန်ကြော်ကျွေးတာတို့အန်ဒီရဲ့ဟိုအသက်ရှင်ရာခြေချောင်းစုမွန်ကောင်းတောင်းပြီးတော့အလူဒါနလုပ်ကြတယ်ဒါတွေမြို့နယ်လိုက်တွေလုပ်ကြပါတယ်
မြန်မာနိုင်ငံတဝန်းမှာတော့ဒီကနေ့ကြောက်တဲ့တော်ဆစုကြီးမွေးနေ့အထိုင်းမှာအဖြစ်ပကြီးတပ်ပုံကပြားရုပ်ပွဲစရရအပါအဝင်လူတိုင်းကုသိုလ်ပြုပွဲတွေကိုလည်းကျင်းပကြပါလေ။မကွေးတိုင်းဝန်ကြီးချုပ်တကအောင်မိုးညိုကတော့ဒီကနေ့တော်ဆစုကြီးမွေးနေ့အထိုင်းမှာအဖြစ်တောင်ပင်စီမြို့ကပရာဟိတကျေးဇင်ကောင်းကင်နေ့ရင်ခွေကျောင်းပနေရိုက်ပွဲအခမ်းအနားကိုကျင်းပခဲ့တယ်လို့ပြောပါလေ။
တောင်ပင်ကြီးကိုသွားတယ်တောင်ပင်ကြီးပါဒီကျေးဇင်ကောင်းကင်ဆိုတဲ့မူကြိုးကျောင်းစောက်ဖို့အဲ့ဒီနေရာမှာတော့ဒီပနေချရတယ်အဲ့ဒီမူလကျောင်းကလည်းပဲဘသူကစီမံခန့်ခွဲအုပ်ချုပ်မှာလို့ဆိုတော့ကျွန်တော်ဟိုဇွေရတော်မှာအမတော်ဆန်းစုကြည်နဲ့သူဖတ်ကန်နေရတဲ့ဆရာမကြီးအတောင်ကြီးသူပဲတောင်ကြီးပါပဲဆရာမလုပ်ခဲ့တယ်ဆရာမကြီးဒေါက်ခင်ကျင်ဝင်းကဥဆောင်ပြီးတော့လုပ်ပါဗျမူလကျောင်းကိုထူးမဲ့လူအောင်တော့ရွှေတောင်းဆောက်လို့ရေးအဖွဲ့လို့သိရပါတယ
်နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်လည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတည်ဆောင်သူလည်းဖြစ်တဲ့တော်အောင်ဆန်းစုကြည်ရဲ့83နှစ်ပြည့်မွေးနေ့အထိမ်းအမအဖြစ်ဒီပြည်တော်မှာကျင်းပပြုတဲ့ခမ်းနားကိုနိုင်ငံတော်သမ္မတဦးဝင်းမြင့်သမ္မတဟောင်းဦးထင်းကျော်နဲ့အစိုးရအဖွဲ့ဝင်အချို့တက်ရောက်ခဲ့ပါတယ်ခင်ဗျာ